Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51လိုင်းလက်မီတာ190ကျင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများတစဉ်အောင်ပါဒီကနေ့တနင်္ဂနွေညပိုင်းသောတာရှင်နေနာဆီယမေထိတ်တန်းရောင်းတည်င်းမှာဒီမှာတော့မြို့တော်ထရီပိုလီအစွန်းပိုင်းကိုထိန်းချုပ်ထားတဲ့လီဗျာအရှိပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီးခါလီဖာဟက်တာကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကိုလီဗျာအစိုးရကထိတ်တိုက်ရင်ဆိုင်သွားမယ်လို့ပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရောက်မြန်မာပြည်စုဖွဲ့ထားတဲ့ပြည်သူ့ကော်မတီအသင်းရဲ့စေချင်းမြောက်ပြည်သူ့ကော်မတီစုကိုမန္တလေးမြို့စီပင်သားရေးကော်မတီကိုချီးမြှင့်လိုက်ပါတယ်ဒီလိုနောက်ဆုံးရဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုကြားရပါမယ်မှတ်ခွန်ယူ
ကောင်းပါပြီရှင်အဲဒီလိုထိတ်တန်းရောက်သတင်းတွေပြီးမှာတော့ဒီဆက်သွယ်မင်းမြန်ချက်တစ်ခုအနေနဲ့ငင်းချမ်းရေးနဲ့တက်ကြွလှုပ်ရှားသူ60ကျော်စိုက်ကဲ26စီးရာရန်ကုန်ကနေလွိုက်ကော်တောင်ကြီးထိမိုင်1500ခရီးလှည့်လည်ခဲ့ကြတဲ့အကြောင
်းရွေကျက်တော့သုံးခုပေါ့တစ်ခုကတော့ဒီတနင်္ဂနွေလုံးတိုင်းကြတဲ့ပြိခတ်ရဆေးရေနောက်တစ်ခုကကျတော့ဒီငင်းချမ်းရေးအတွက်ကိုထွေးဆုပ်ပြည့်ပြည့်ဖြည့်ရှာကြရေနောက်တစ်ခုကကျတော့ဒီငင်းချမ်းရေးကိစ္စမှာအပြည့်သူရေးပါဝင်ဖို့ပြင်တည်နေပြီ
စိုက်ကဲခီးကိုဥဆောင်ခဲ့သူကိုသက်ဆွေဝင်းကို VOA ကဆက်သွယ်မင်းမြန်ထားတာနားဆင်ရဖို့ရှိသလိုမြန်မာအရေးဆွေးနွေးခန်းမှာတော့မြန်မာနိုင်ငံမှာဒုက္ခတဲ့အရေးကင်ထွက်ဖြေရှင်းဖို့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးကိုအလေးထားတဲ့အကြောင်းကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါမယ်ရှင
်။ကုလသမဂ္ဂကြောတောင်နောက်ခံပေးထားတဲ့လေပြာဝင်ကြီးချုပ်ဖိုင်ရဲဆာရာချီအစိုးရကမြို့တော်ထရီပိုလီအစွန်းပိုင်းတွေကိုထိန်းချုပ်ထားတဲ့လေပြာအရှိပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီးခါလီဖာဟက်တာကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကိုထိတ်တိုက်ရင်ဆိုင်သွားမယ်လို့ပြောလိုက်ပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့ဒီလိုရက်ကသူ့အစိုးရကိုနှောက်ကြောဓာတ်ထိုးတဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့လည်းဝန်ကြီးချုပ်ဆာရတ်ကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကထောက်ခံထားတဲ့လေပြာအစိုးရရုံးဆိုင်ရာမြို့တော်ထရီပိုလီကိုသိမ်းယူဖို့ဗိုလ်ချုပ်ကြီးဟက်တာကသူ့တပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းကညွှန်ကြားခဲ့တာပါ။မြို့တော်ထရီပိုလီတဲကိုဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနိုင်ငံတကာလေစိတ်ကိုပိတ်ထားလိုက်တဲ့ပုံတွေကိုအာရဗ်မီဒီယာကရုပ်သံထုတ်လွှင့်ပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးအာမက်အယ်မိုင်စမာရီကတော့ဟက်တာရဲ့အုပ်ချုပ်မှုအောက်ကလီဗျာစစ်တပ်ကနေမီတွေကိုသိမ်းပိုက်ရရှိတယ်လို့စနေနေ့နေ့ကင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဟက်တာရဲ့တပ်ဖွဲ့တွေကဂါရာယန်ဂျန်ဒိုဘာကိစာအယ်ရှာဘာနဲ့ဆူဝါနီတို့ကိုထိန်းချုပ်ထားနိုင်ပြီးတိုက်ခိုက်မှုအတွင်းစစ်သား14ဦးကြာဆုံးကြောင်းဗိုလ်မှူးချုပ်အမက်အယ်အယ်မာဆရီကပြောပါတယ်။လီဗျားနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဂါရှန်ဆာလမ်ကတော့အခြေအနေကိုအနီးကပ်ဆောင်ကြည့်နေကြောင်းပြောပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာစနေနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမှာတော့အရသာ3ယောက်နဲ့ရဲတပ်ဖွဲ့ဝင်9ယောက်ထပ်မင်းတေဆုံးခဲ့တယ်လို့အကန်တဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဂါဇနီပြည်နယ်မှာတာလီဘန်သဘုံတွေကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကြောင့်ရဲတော်အောင်ထိဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။တာလီဘန်တွေကလည်းဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ကြောင်း AP သတင်းကဖော်ပြပါတယ်။နောက်ပိုင်းကဆာရီပူးပြည်နယ်မှာဆိုရင်လည်းလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲအလျောက်ထပ်မင်းတွေဆုံးသွားတယ်လို့ပြည်နယ်ကောင်စီဥက္ကဋ္ဌမိုဟာမက်နူအရာမာနီယာပြောပါတယ်။ဒါပြင်အာဖဂန်နိုင်ငံအရှေ့ပိုင်းကနန်ဂါဟာပြည်နယ်မှာလဲဘုံပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပြီးတော့အရသာ3ယောက်ထပ်မင်းတွေဆုံးသွားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရကပြောပါတယ်။တည်ဆုံသွားသူတွေကတော့မျိုးသမီး3ဦးနဲ့ကလေး2ဦးဖြစ်တယ်ဆိုပြီးပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှတော့အခုချိန်ထိသူတို့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူး။အဲစစ်သွေးကြော်တွေဟာ2015ခုနှစ်ကစပြီးတော့ဒီနန်ဂါဟာပြည်နယ်မှာစတင်လှုပ်ရှားလာခဲ့တာပါ။အာဖဂန်နိုင်ငံမှာညဉ့်ညိုင်းဆွေးနွေးမှုတွေပြန်လုပ်နေတဲ့ကြားမှာပဲအာဖဂန်တပ်ဖွဲ့တွေနဲ့စစ်သွေးကြော်အဖွဲ့တွေကြားတိုက်ပွဲတွေဟာလည်းပြီးခဲ့တဲ့သတင်းပတ်တွေကစပြီးတော့ပြန်ပြီးတော့အချိန်မြင့်လာနေတာဖြစ်ပါတယ်ခင်ဗျာ
ဆူဒန်မှာထောင်ထဲခြေတဲ့ဆန္ဒပြတောင်းဆိုသူတွေစနေနေ့ကမြို့တော်ခါထူးကစစ်ဌာနချုပ်ထိရောက်လာခဲ့ပါတယ်လူငယ်ရဲ့လေးလလောက်ကစပြီးတော့မြို့တော်ခါထူးမြေဒေသအတော်များများမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးဆန္ဒပြပွဲတွေအတွင်လူသေဆုံးမှုတွေလည်းရှိပါတယ်စနေနေ့ကဆန္ဒပြတောင်းဆိုနေသူတွေကိုဆူဒန်ရဲတွေကမျက်ရည်ယိုပုံသုံးပြီးလူစုခွဲခဲ့တာပါဆန္ဒပြသူတွေကလည်းရဲတွေကိုကြောက်ခဲတွေနဲ့ပြန်ပေါက်ခဲ့တယ်လို့ဆိုပါတယ်မင်းစနေနေ့ကမြို့တော်ခါတွမ်စစ်ဌာနချုပ်အနားရောက်လာတဲ့လူအုပ်ကြီးကိုရဲကတားဆီးနှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ၄ဦးသေဆုံးခဲ့ပါတယ်။ဆန္ဒပြသူတွေကမြို့တော်ရဲ့လမ်းတွေမှာဆန္ဒပြချီတက်ပြီးနောက်တမရအိုမာအယ်ဘာရှားရဲ့နေအိမ်အနီးကစစ်ဌာနချုပ်အထိရောက်ခဲ့တာပါ။ စားပောက်ကုန်နဲ့လောင်စာစီစီအစမတန်မြင့်မားမှုနိုင်ငံသားငွေကြေးရှာပါမှုတွေကြောင့်နိုင်ငံကိုနှစ်ပေါင်း30လောက်အုပ်ချုပ်လာတဲ့ဆူဒန်သမ္မတဘာရှာနှုတ်ထွက်ပြီးစနပြပွဲတွေပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့နိုင်ငံအနှံ့ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။စနပြပွဲတွေစခဲ့အချိန်ကစပြီးအခုအချိန်ထိအနည်းဆုံးလူ60လောက်သေဆုံးခဲ့ရပြီဖြစ်တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြောပ
two Naya ye. Israel they meet her at Jordan now Pakan Didago, Israeli Chichan Kambudra, Nemi Doche Tom so we pull like the hot tower melon so we Drugi Nanga Dignima with Ban Library. Tango Chowstock on a Kuniga Picket at Shile by Sibway Dream. Israel then you get at Jordan Met now Pakan Dida Ha. Palestine name should be your Israel thing by Muhale. Nanga Urigo Chu Powder Pidelo Turki Nangai Wunji Mavlo Kavu Sogluga Pjoy Bare. When you don't let an hour in Israel to the Yuka Wema, Mayabu, Gulu, Tao Mezo, Joja like the Ha, D. Cheku, Pianle, and the Lo, Pianle, Domalem, Ho, Bulu, Kavu, Sogluga, Tedagani, Hita Libare, Gulangomi, Munet, Shi, Jerusalem, Dilarima, Israel, God, Lodu Lumu, Jordan, Nopa, Candidago, Bajan, Israel, Chocha, Anna, Pine, San Mupit, Machinaya, Dila, Lelu. Netanyahu go meet at Kamara Tun in a Digesago, Lopo, Sunni Bida Pedeso, Netanyahu got Israel Yotan Lango, Pedagavare, Tun in Israel, Chota, and Abai Simon, and you go Chetan Dama Pedelo, Israel Yotan Lango, Maniga, Pyogaraba. Palestine on the Garo, Dago, Chija, Doda, the Gina, Tonga, Gabriel, Gawa, and Adi, Nangandi, Hale, Nangaga, Ubrigo, Gago, Yetibo, Jacqua, Kere, so be up, Pedalibare. Palestine in Nangan, Tomimagara, Geneva, the Bodu Sajoya, Israel, Chitani, Time, Muha, Tiamu, and Buso, be up, Yusan, Ijaraba, Geneva, the Bodu Sajoya, Sibori, Dima, then you get it, Miva, Ma, Chitani, Tainarigo, Damitara, Chibare, yeah?
Bio American Tan, Yabe Mimavada, Season Ego, Yavan Kunaigani, Senaiti, Lidomita Sako, Kilo has Tinga Dinga Tonya, Lidomita Nasanga, Kilo has Titi Shikon Tonya, Lidomita Tonsanhe, Kilo has Kuton Tongane, Patamana Iwama, Lilamita Tia Kuze, Kilo has Tinga Kunaruaniva, Tolin Pinuan.
American တန်ရဲ့တနင်္ဂနွေညပိုင်းထိတ်တန့်ရောက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရောက်မြန်မာပြည်စုဖွဲ့ထားတဲ့ပြည်သူ့ကောင်ကြီးအတင်းရဲ့စေချင်းမြောက်ပြည်သူ့ကောင်ကြီးစုကိုမန္တလေးမြို့စီပင်တာယာရေးကော်မတီကိုချီးမြှင့်လိုက်ပါတယ်ဒါပြင်ပြည်သူ့ကောင်ကြီးအထူးစုလေးစုကိုကချင်ဒုက္ခသည်အရေးဆောင်ရွက်တဲ့မတ်ဆိုဆိုင်းထွေရိုက်တာသတင်းတောက်နှစ်ဦးအမှုအတွ ီစုဖြစ်ပြီးစုကြည်ညာပွဲအခမ်းအနားကိုအမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းအရီဇိုနာပြည်နယ်ဖီနစ်စ်မြို့မှာဧပြီလ6ရက်စနေနေ့ဒေသစံတော်ချိန်ညနေ4နာရီကနေ9နာရီအတွင်းကျင်းပခဲ့ပါတယ်2019ပြည်သူ့ဂုဏ်ယူဆုရှင်ကိုအမေရိကန်ဒေါ်လာ1000ချီးမြှင့်ပြီးအထူးဆုတွေကိုတော့ဒေါ်လာ1000စီချီးမြှင့်ပါတယ်ပြည်သူ့ဂုဏ်ယူဆုရှင်နဲ့အထူးဆုရှင်တွေအတွက်ဂုဏ်ပြုဆုငွေနဲ့ဆုတရတွေကိုဧပြီလ28ရက်နေ့မှာမြန်မာနိုင်ငံမန္တလေးမြို့မန္တလေးကွန်ဗင်းရှင်းစင်တာမှာပေးအပ်သွားမှာဖြစ်ပါတယ်ပြည်သူ့ဂုဏ်ယူပထမကျိန်ဆုကိုရုပ်ရှင်သရုပ်ဆောင်ဦးကျော်သူရခဲ့ပြီးအဲ့ဒီနောက်မှာစာရေးဆရာမဒေါ်တန်းမြင့်အောင်ဘုံဘိုးကြီးဟောင်းနေမျိုးစဉ်ပင်းတရမြို့ကဖန်မီရင်ရှင်စေယုံအုပ်ကြီးကျောင်းသားကောင်းဆောင်မှတ်ဖြူဖြူအောင်တို့လည်းရရှိခဲ့ပါတယ်ရှင်
ထိုင်းနိုင်ငံရဲ့လက်ရှိအာဏာရစစ်ဆေးရကထိုင်းနိုင်ငံရေးပါတီတည့်ရဲ့ခေါင်းဆောင်တန်တောင်ကိုနိုင်ငံတော်ပုံကံရကျန်စီမှုနဲ့မနေ့ကဆွေးကြတင်လိုက်ပါတယ်2015ခုနှစ်ကကျောင်းသားရဲ့သပိတ်မောက်ဆန္ဒပြပွဲမှာပါဝင်ခဲ့တာကြောင့်သူ့ကိုအခုလိုဆွေးကြတင်ခဲ့တာဖြစ်တယ်လို့ပြောကြားလိုက်ပြီးတော့သူ့ဘက်ကတော့ဒီဆွေးကြတဲ့ကျူးလွန်ခဲ့ခြင်းမရှိဘူးဆိုပြီးတော့ညှင်းဆုပ်ထားပါတယ်သူကိုရပ်ဖက်ပြမှုဆိုင်ရာတရားရုံးမှာဆွဲဆိုတာမဟုတ်ပဲစစ်ခုရုံးမှာအခုလိုဆွဲဆိုခဲ့တဲ့ပုံမှာလဲစိုးရိမ်မိတယ်လို့သူကပြောကြပါတယ်တကယ်လို့အပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူ့အနေနဲ့ထောင်ဒဏ်6နှစ်အထိကြာခံရဖို့ရှိနေပါတယ်ဘန်ကောက်မြို့ကရက်စကန်ကိုမနေ့ကရောက်ရှိလာချိန်မှာတော့သူ့ကိုထောက်ခံအားပေးသူတွေကသူ့ရဲ့နာမည်တွေကိုအော်ဟစ်ပြီးတော့ဆက်လက်တိုက်ပွဲဝင်သွားဖို့ချီးကျွေးကြော်ခဲ့ကြပါတယ်ဒီကောက်ပဲကျင်းပပြီးတပတ်ကြာမှသူ့ပေါ်အခုလိုတရားဆွဲဆိုတာဟာနိုင်ငံရေးရဖြစ်တယ်လို့ Future Forward Party ကိုတီထောင်ခဲ့တဲ့တန်တဆောင်ကပြောပါတယ်။ထိုင်းနိုင်ငံမှာစစ်တပ်က2014ခုနှစ်ကလေးကအာဏာသိမ်းယူခဲ့တာဖြစ်ပြီးတော့စစ်ဘုတ်ချုပ်ပရာယုတ်ချန်အိုချာကလက်ရှိမှာဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်နော်။
အိန္ဒိယဘက်ကစီရေးတိုက်ခိုက်ဖို့ပြင်ဆင်နေတဲ့အပေါ်နိုင်ငံတကာကတန်တမန်ရေးအရာဂျာဝင်အကူအညီပေးကြဖို့ပါကစ္စတန်နိုင်ငံကပြောလိုက်ပါတယ်။နိုင်ငံတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြတ်ပြားစေမယ့်အိန္ဒိယရဲ့ဒီလိုရဲ့အပေါ်နိုင်ငံတကာကအရေးပေါ်တားဆီးပေးကြဖို့ပါကစ္စတန်ကတောင်းဆိုတာပါ။အေပီလ16ရက်နေ့နေ့အတွင်းအိန္ဒိယကပါကစ္စတန်ကိုစီရေးအရာထပ်မံတိုက်ခိုက်ဖ ဒီလိုလဲလို့စပယ်လုံရမျိုးတွေကိုနိုင်ငံတကာအတိုက်ဝန်းကတတိပြုတားစီပေးစီခြင်းနဲ့အပြင်အိန္ဒိယကိုလည်းဒီနည်းလမ်းကိုမရွေးချယ်ဖို့တတိပေးလိုကြောင်းဝန်ကြီးကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံနယ်စပ်မှာရှိတဲ့အငင်းပွားနေတဲ့ကက်ရှမီးယားဒေသအတွင်းအကြမ်းဖက်မှုတွေကြံစီနေတယ်လို့ဆွဆွဲပြီးဖေဖော်ဝါရီ27ရက်ကအိန္ဒိယဂျက်တိုက်လီရင်တွေပါကစ္စတန်ပိုင်နယ်ထဲဝ
ဒီနေ့မှာကျင်းပခဲ့ပြီးတော့ဒီပကနေလဲဝင်ရောက်ရှင်ပြိုင်ကြတဲ့ပျော်ရမပျော်ရမ်ပြည်သမဟာတထောင်လောက်ရှိခဲ့ပါတယ်ဒါမှမနစ်ကနိုင်နေနိုင်ရှင်တော့နှစ်ဆချော်တူးလာခဲ့တာဖြစ်ပါတယ်ဒီမှာတော့ကျွန်မပြောရကတော့မြောက်ကိုရီးယားဘက်ကတတိထားပြီးထိန်းချုပ်ခဲ့မယ်လေမြောက်ကိုရီးယားရဲ့စံသတ်မှတ်ချက်တွေကတော့ဒီပြိုင်ပွဲနဲ့အနေထားကပုံမှန်နဲ့မတူတဲ့အနေထားတစ်ခုဖြစ်ခဲ့ ေအတွက်ကြာဆင်းခဲ့ပါတယ်ခင်ဗျာ
The Voice of America. ဒီနေ့နေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါ။အခုမိုင်1500ငင်းချမ်းရေးခီးစဉ်အကြောင်းပြောပြပါမယ်ရှင်။ပြည်တွင်းငင်းချမ်းရေးကိုအများပြည်သူစိတ်ဝင်စားမှုရလာဖို့လှုပ်ရှားမှုတရအနေနဲ့ငင်းချမ်းရေးလှုပ်ရှားသူတွေဦးဆောင်တဲ့ငင်းချမ်းရေးဆိုင်ကယ်အဖွဲ့ဟာမြန်မာပြည်အနှံ့ငင်းချမ်းရေးခီးစဉ်အဖြစ်အစုလိုက်လှည့်လည်ခဲ့ကြပါတယ်။ရန်ကုန်ကနေလွိုက်ကော်တောင်ကြီးအထိမိုင်1500ခရီးမှာငင်းချမ်းရေးတက်ကြွလှုပ်ရှားသူ60ကျော်ပါဝင်ပြီးဆိုင်ကယ်အစီးပေါင်း26ဆင်းနဲ့လှည့်လည်ခဲ့ကြတာပါ။တနိုင်ငံလုံးတိုင်းတန်နဲ့အပြစ်ရဆဲဖို့အပါအဝင်ငင်းချမ်းရေးအတွက်အစိုးရတပ်မတော်နဲ့သက်ဆိုင်ရာလက်နက်ကိုင်တပ်ဖွဲ့တွေမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးအဖြစ်ရှာကြရေးနဲ့တိုက်ပွဲဖြစ်ပွားရာတိုင်းရင်းဒေသကစစ်ပြေးစစ်ဆောင်ဒုက္ခသည်တွေရဲ့အရေးကဘာနဲ့မြန်မာပြည်သူတွေပိုးပြီးတော့သိရှိလာစေဖို့ရည်ရဲတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ငင်းချမ်းရေးအတွက်မိုင်1500ဆိုင်ကယ်ကြီးစတင်ဖြစ်ခဲ့ပုံကိုဆိုင်ကယ်ကြီးကိုဦးဆောင်ခဲ့တဲ့ငင်းချမ်းရေးနဲ့လူခွင့်ရေးလှုပ်ရှားသူကိုသက်ဆွေဝင်းကို VOA မြန်မာပိုင်းကအမှတ်စုမှဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ရှင်းပြပါတယ်
။ဟောကျွန်တော်တို့စဉ်းစားတာပေါ့ကွာတို့ဒီလအပြည့်ရတဲ့လူကပြောထားလို့ရတယ်။တိုက်ပွဲကြီးတချို့ညမှာဆက်ဖြစ်တာရှိတယ်။ဒီတိုင်းသားချင်းချင်းဆက်ပြီးတိုက်နေကြတာရှိတယ်။ဒီခိုင်ဘက်မှာပြောလို့ရှိရင်စီးချင်းနဲ့ပူဆူလာတယ်ပေါ့။အဲ့တော့ငါတို့ဘာနဲ့လုပ်လို့ရမလဲဆိုတာကိုကျွန်တော်စဉ်းစားကြတယ်။ဒါကလို့ရှိရင်တော့ဒီတိုင်းသားဒေသတွေဘက်ကိုတက်ပြီးတော့ငင်းငယ်ဆိုင်ကြီးစီးချင်းဆိုတာမျိုးလုပ်ကြလို့ရှိရင်ကောင်းမယ်ဆိုရတဲ့အားတွေကနေစပြီးတော့ကျွန်တော်တို့လုပ်ပြကြတယ်။ကျွေးသေးတော့၃ခုပေါ့။တစ်ခုကတော့ဒီတနင်္ဂနွေလုံးတိုက်တာတဲ့အပြစ်ခက်ရဆဲရည်။နောက်တစ်ခုကကျတော့ဒီငင်းငယ်အတွက်ကိုထွေးဆော်ဖွေးဖွေးဖြေရှာကြရည်။နောက်တစ်ခုကကျတော့ဒီငင်းငယ်ဖြစ်စင်မှာအပြည့်သူရဲ့ပါဝင်မှုကိုမြင့်တင်ရေးဖို့လည်းချက်တင်နေကျွန်တော်တို့ကဒီငင်းငယ်စီးကြမယ်ဆိုပြီးတော့လုပ်ရနေပြီးတော့ဒီမိုင်ဆောင်ကငင်းငယ်ဆန်ကျစီကြီးပြီးတော့ကျွန်တော်ဖြစ်နေကြတာပါလေ။
ဟုတ်ကဲ့အဲ့တော့ဒီခီးစဉ်မှာဆက်ဆောက်ဆုံးပေါ့နော်ဘယ်မျိုးကနေပြီးတော့စထွက်ဖြစ်လဲနောက်ပြီးတော့ဒီပါဝင်ပြီးတော့ပူပေါင်းတဲ့ဒီဆိုင်ကယ်စီးရင်နဲ့သွားတဲ့လမ်းတစ်ဆောက်မှာဘာတွေများဆောင်ရွက်ဖြစ်ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
်ဟုတ်ကဲ့ပါကျွန်တော်28ရက်နေ့မနေ့ခိုးယူကျွန်တော်ရန်ကုန်ကဆိုရန်ကုန်မင်းကြီးအပြန်လဲဆိုတာဒီဖြူလုံးပိုင်မှာကျွန်တော်ဆောင်ရတယ်ဟိုက28ရက်နေ့ကဒီတော်လိုင်းနေလဲကြတယ်ပေါ့အဲ့ဒီမှာကျွန်တော်စပြီးတော့ထွက်ကြတယ်ရန်ကုန်ကနေပြီးတော့တောင်ကနေပြီးတော့လွိုက်ကောလွိုက်ကောနေပြီးတော့တောင်ကြီးဒီမိုင်းရှူသာရှူပြည်ဦးလေမန္တလေးပြီးတော့ကျောက်ပတော်ပြီးတော့ပကံမကွေးခီပြီးတော့ရန်ကုန်ဆိုပြီးတော့သွားတယ်ပေါ့။ဒါမှမဟုတ်ကျွန်တော်မြို့ပေါင်း50ကျော်ဖြတ်ခဲ့ပါတယ်။ပြည်နယ်တိုင်းခုတစ်ခုလောက်ကိုကျွန်တော်ဖြတ်ခဲ့ပါတယ်။အဲတော့ဖိုင်ကယ်စီရော25စီပါပါတယ်။လူရောက်62ယောက်ပါပါတယ်သူပေါ့။ကျွန်တော်တို့သွားတဲ့မြို့တွေမှာတော့ဒီအာနာပိုင်းဘက်ကတူတူပြကျွန်တော်တို့ဒီတိတာမြို့တွေဖျားပြရမြို့မရှိဘူး။တချို့မြို့တွေမှာဆိုလို့ရှိရင်ရေးဆိုင်ကယ်ရေးချင်းရဲတွေကပါကျွန်တော်တို့လမ်းကူရှင်းပြရမြို့ရှိပါတယ်။ ที่ร้านแกนี่อ่ะทุกที่ใจนั้นที่ใจเราได้ขามาที่ร้านแกนี่อ่ะจุดนู้นช่วยเท่าไหร่เนี่ยจุดสุดยอดเลยแต่นี่ปีจ้าแล้วนี่ชอบมีจุดยอดเลยตอนนี้ยังชิบอะไรเนี่ยแล้วเราช่วยมาเราจุดนู้นว่าเราใช้ได้แล้วเขาบอกนี่ตัวแม่เราจุดที่เนี่ยเราช่วยตัวกูเลยเนี่ยเราอยู่ในรูมาเราจุดที่เนี่ยเราจุดนู้นอีกท่านอยู่ในเมืองเนี่ยค่ะอยู่ในรูมาชิบอะไรกี่คนอย่างเลยเราอยู่ยามอยู่เวลาจุดอยู่ช่วยได้ที่เป็นอะไรกูอ่ะนี่เ
ဒီဆက်ဖြစ်တဲ့နေရာတွေအထိပါဒီဆိုင်ကစီသွားကြတယ်ဆိုတော့ညဉ့်ညဉ့်ကြီးခင်းစနေပတ်သက်ပြီးလမ်းတစ်လျှောက်မှာရှိတဲ့ပြည်သူလူထုဘက်ကရောဒီညဉ့်ညဉ့်ရဲ့အတွက်ဒီသွားကြတာပါနေတယ်။ဒီဆက်ဖြစ်တဲ့နေရာတွေအထိပါဒီဆိုင်ကစီသွားကြတယ်ဆိုတော့ညဉ့်ညဉ့်ကြီးခင်းစနေပတ်သက်ပြီးလမ်းတစ်လျှောက်မှာရှိတဲ့ပြည်သူလူထုဘက်ကရောဒီညဉ့်ညဉ့်ရဲ့အတွက်ဒီသွားကြတာပါနေ
ဒီဝင်နေနေရာတွေရှိတယ်ဥပမာပေလုံလေးကျွန်တော်ဝင်နေတယ်ပေလုံကြောက်တယ်မှာလေးကျွန်တော်တို့တက်ပြီးတော့ငင်းငင်းချင်းနေထူတာမျိုးတွေလည်းရှိတယ်ပြီးတော့ဒီဖေဖေးချောင်ပေါ့ချောင်မဲမှာဆိုလို့ရှိရင်ဖေဖေးချောင်ဒီဆက်ဖြန်းကခရီးတွေပြည်သားကြီးတို့ဘုံကျွန်တော်အဆုံးကြီးပြရမျိုးတွေရှိတယ်လမ်းမှာကျွန်တော်ဝင်ပြီးတော့ခရီးတွေချော်ရီမမုန်းကြီးပြရတာတို့ကမျိုးတွေရှိတယ်ဒီငင်းငင်းဆိုင်င
ကျွန်တော်တို့ချင်းပြည်နယ်ရှမ်းပြည်နယ်နောက်ပြီးတော့ချင်းမှာဆိုလို့ရှိရင်လည်းပလောဝဘက်ပေါ့အခုရခိုင်မှာဆိုတော်တော်လေးအခြေအနေကဆိုးရွားနေတယ်တိုင်းပြည်ထဲမှာမတိမငြိမ်ဒီလိုစစ်မပရိပခါတွေဖြစ်နေတဲ့အနေအထားပေါ်မှာဒီဆိုင်ကစီးသွားကြတဲ့ဒီခီးသွားတွေအနေနဲ့သက်ဆိုင်နယ်ပြည်တော်စုဆိုရပြည်နယ်ဆိုရနယ်သက်ဆိုင်နယ်လွှတ်တော်ပါဝင်ပေါ့နော်တိုင်းဒေသလက်နက်ကိုင်တွေကိုရောဗာ
ဒီအကျိုးစီးပွားတစ်ခုလေကိုရီးယားဒီအချိုးစီးပွားတစ်ခုလေကိုရီးယားဒီအဖက်တစ်ဖက်ရုပ်ပဲမကြည့်ပဲဒီသူတွေပဲပဲကပဲကြိုက်ကြိုက်ဒီပြည်သူတွေခံရတာပါပဲအဲ့တော့ဒီပြည်သူတွေဘက်ကိုတကယ်မျက်နှာမပြောလှုပ်လိုက်လို့ရှိရင်တော့ကောင်းကောင်းပါပဲကျွန်တော်တို့လည်းကြောင့်နေဒီမှာလည်းဒီပြည်သူတွေပါဒီလူတွေနဲ့အတိုင်းပြုတ်လို့ပါပဲကိုရီးယားဒီဒီဝါချက်ကိုကြည့်ပါပြည်သူတွေလူတွေကိုကြည့်ပါ ဒီကနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့အမေရိကန်ရောက်ဒုက္ခသည်တွေကိုကူညီပေးနေတဲ့ PACI အဖွဲ့ကကိုအီလိုင်ဇာပါနီကပြောပါတယ်။ကိုညာဝင်းအောင်ကစတိတ်ဆုံမြင်မြန်ထားပါတယ်ရှင်။
Burmese American Community Institute Myanmar American Lumu Taiwan Apwe Si Ma Taiwan Shi Pogo Du Phit Ba So Ai Apwe Ga Di American Pirang Su Be Ma Ache Sai Phwe Da Ga Le Ba Ri Bedu Ri Twet Wo Ba Ri Adika Lut Pi Ni Da Ba
Hoke Ba Chanaw Burmese American Community Institute Tu 2017 Ma Sa Tin Pi Lo Ma Phwin Da Da Phit De Di Indianapolis Indiana Tech Indiana State Ma ချိန်ဆက်ပြီးတော့မှကျွန်တော်ဖွင့်ထားတာဖြစ်တယ်။တနိုင်ငံလုံးလည်းကျွန်တော်အော်ပရေရှင်နယ်လုပ်တဲ့အပိုင်းနေတဲ့ရှိတယ်။ကျွန်တော်တို့ဖွင့်စီရခြင်းရဲ့အတိတ်ကအကြောင်းရင်းနဲ့ရည်ရွယ်ချက်ကတော့ဒီမြန်မာပြည်ကနေအကြောင်းမျိုးမျိုးကြောင့်ရောက်လာတဲ့ကျွန်တော်မြန်မာပြည်ကလူတွေကိုအောင်မြင်နိုင်အောင်ကျွန်တော်တို့ပတ်ပုတ်ကူညီပြီးတော့မှဝန်ဆောင်မှုတွေပေးဖို့ပဲဖြစ်ပါတယ်။အဲ့လို တို့အကူအညီပေးတယ်ပြီးရင် advocacy သူတို့ရဲ့ကောင်းရာကောင်းကြောင်းဖ pinnae our policy making process at the state level, national and international level matter advocacy da chinaro win up chit da
chinaw na le thar la ga american pirang su ko yauk la ja le di chin tai da a mya su wa so yin ha la di dutiya naingan myanmar naingan ni thot lo dutiya naingan tuk ko twa de pi lo di american pirang su ko tatiya naingan a phin ne ha la che cha ni tai mu yauk la de dukha de a mya su phit ba so le kha ja ro ha la di chin tai da ri ga american pirang su ma belaw thi nya nya shi ni ba le
hok a lo wo chi me so lo shin
တော့သိန်းလောက်ရှိပြီလို့ကျွန်တော်တို့ခန့်မှတ်ရတယ်အဲ့ဒီထဲမှာကရင်ကများဆုံးဖြစ်တဲ့ကရင်က9000လောက်ပြီးရင်ကျွန်တော်တို့ချင်းနေရာ6000လောက်ဖြစ်တယ်မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဟိုအရသာအစိုးရဖြစ်တဲ့ဒီ NLD အခုဟာဒီဖီတူကယ်တဂိုရီလို့ခေါ်တဲ့ဒီအုတ်လိုက်အစုလိုက်နဲ့ထွက်သွားတယ်နိုင်ငံတကာလည်းအဲ့လိုထွက်သွားတာအတိမတ်ပြူတယ်ဆိုတဲ့ဟာမရှိတော့ဘူးတိုးတော်လည်းပဲအင်တာဗင်ချောကိစ်စ်ပေါ့လေတယောက်တစ်ပေါင်ကတစ်ခုခုပြဿနာရှိတယ်ဆိုလို့ရှင်ဒီနေ့အထိထွက်နေဆက်ဖြစ်တယ်ဟိုဒီလိုက်သားတည်တဲ့အတိုင်းပဲမြန်မာနိုင်ငံမှာလွှတ်တော်ထဲမှာဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးလု
ဟုတ်ကဲ့ဘာမျှော်လင့်ချက်ထားပါလဲ
အကောင့်ဖြစ်လာမယ်လို့မျှော်လင့်ချင်တယ်အဲ့ဒီမျှော်လင့်ချက်မှာစစ်သားလည်းပါဝင်ဖို့လိုတယ်စစ်သားလည်းတရားကိုဖြစ်မြောက်အောင်ပါဝင်ပြီးတော့မှကူညီပြီးတော့ဖွဲ့စည်းဖို့ခြေကဥပဒေအပြောင်းအလဲဖြစ်တဲ့အထိဒီကူတိုင်းပါမှာဖြစ်မယ်လို့ကျွန်တော်ပထမဆုံးပြောချင်တယ်2008Constitution လို့ကြည့်မယ်ဆိုလို့ရှိရင် Democracy မဆန်ဘူးဆိုတာအားလုံးကကျွန်တော်တို့သဘောတူတယ
်ဟုတ
်ပြောင်းရမယ်ဆိုတဲ့ဟာလည်းအားလုံးသဘောတူတယ
်ဟုတ
်ဘယ်လိုပြောင်းရမလဲဘယ်အချိန်မှာပြောင်းရမလဲဆိုတဲ့နေရာမှာကျွန်တော်တို့ကအမြင်ချင်းမတူတဲ့ဟာလေးတွေရှိတယ်အခုအခြေတန်ပြီလို့ကျွန်တော်တယောက်အနေနဲ့မြင်တယ်ဘာကြောင့်လဲဆိုလို့ရှိရင်ပထမအနေနဲ့ဒီပြောင်းနိုင်ဖို့ရအတွက်ကျွန်တော်လက်ရှိအစိုးရကနေပြီးတော့မှာဒီ National Reconciliation and Peace Process လမ်းစဉ်နဲ့တွားပြီးတော့ဒီတိုင်းသားလူနည်းစုတွေရဲ့အားလုံးအပါအဝင်နိုင်ငံရေးပါတီအားလုံးအပါအဝင်စစ်သားပါအပါအဝင်ဒီဟာပြောင်းမယ်ဆိုပြီးတော့သူတို့ရင်မှန်းထားတာဖြစ်တယ်ပြောင်းရမယ်ဟာဘာကြောင့်လို့လဲပြီးတော့မှာပြောင်းနိုင်တယ်ဆိုတဲ့ဟာပြီးတော့မှစစ်သားအနေနဲ့မဆုတ်ရစရာမရှိဘူးလို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့
ဒါမဲ့ဒီတပ်မတော်သားကိုယ်စားလှယ်တွေစစ်တပ်ဘက်ကဟုတ်လားသူတို့စဆွဲတွေကဒီစစ်တပ်ရဲ့အခန်းကဏ္ဍကိုထိတ်ဆုံးကိုတင်ပြီးတော့သူတို့ဆွဲထားတာရှိပါတယ
်။
ဒါအလုံးသိပါ။သူတို့ကဟိုအာဏာကိုလက်လွတ်လိုက်ရမယ်။ဒါမှမဟုတ်ရင်နောက်ကြောင်းပြန်အေးအယူမှုတွေအတွက်စိုးရိမ်တာမို့လို့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့ဘက်ကအကြောက်ခံငင်းနေမယ်ဆိုရင်အဲ့ဒီအချက်ကိုသဘောတူတယ်လား
ဟုတ်ကဲ့အဲ့ဒီမှာစစ်သားနဲ့စိုးရိမ်တာကျွန်တော်မြင်တယ်လို့ဆိုလို့ရှိရင်သူတို့ရဲ့ security သူတို့ရဲ့လူချုံရေးလူချုံရေးမှာစီးပွားရေးလည်းပါတယ်ပြီးလို့ရှိရင် legal လည်းပါတယ်အဲ့လူချုံရေးအဲ့ဒီဟာတွေမရှိအောင်ကိုကျွန်တော်တို့နိုင်ငံတော်အတိုင်းပြပါအတိုင်းပြခါပုတ်ကူတွန်အောင်စားစုကြည်ကိုယ်တိုင်ကဆောင်ရွက်ထားတာလည်းရှိတယ်ပထမချက်အနေနဲ့သူအခု NLD မတက်လာခင်ကလေးကခဏခဏသူပြောတယ်တဲစစ်သားဆိုတာကျမရဲ့အဖေဟာနေပြီးတော့မှထောင်တားတဲ့တန်ရုံးစီလည်းရှိတယ်တဲစစ်သားနဲ့သူလက်တွဲပြီးမှကျွန်တော်တို့လုပ်မယ်ဆိုပြီးမှသူခဏခဏပြောထားတာရှိတယ်ဒုတိယအချက်အနေနဲ့ဒီလုတ်ပြီးခဲတဲ့သူတို့လုတ်ခဲတဲ့ဟာတွေကိုရန်ညှိုးပြီးတော့မှပြန်မသွားဘူး revenge ပေါ့လေအဲ့ဒါမရှိဘူး live way ဒီလွတ်လပ်ခွင့်ပေးဘူးရာအဲ့ဒါစင်စစ်ထားတာရှိတယ်စင်စစ်ထားတာဆိုတော့ခုဘာမှမလုပ်ဘူးလုပ်မယ်ဆိုတဲ့ mechanism လည်းမရှိဘူးအဲ့ဒါ intention လည်းမရှိဘူးဆိုတော့အဲ့ဒီ၃ခုနှစ်ခုလုတ်ပြီးပြီဆိုတော့နံပါတ်၃အချက်ကကျွန်တော်တို့စစ်သားကနေခဏခဏပြောတဲ့ဟာနိုင်ငံခြားဩဇာလွှမ်းမိုးမှုကိုသူတို့လက်မခံဘူးအဲ့ဒီဟာ don on san suchi ya nei pi lo ma a lo pauk ko myo ma hou bu so da tu pyat ta nai khen de di international fact finding mission tu a phwe ma khan phwe do phwe de
kula
da me ya nei pi lo ma fact finding mission lo kho
wa bo a che le sha
a che le sha phwe yi committee yo myama pyo win pi ma tu lo chai de lo hlo mo lo me ya au tu le ma khan khe lo tu lo ba pyat ta khe le so lo shin yin ကိုယ်နိုင်ငံကိုပြည်သူလူထုရဲ့လက်ခံမှုမရှိဘဲနဲ့နိုင်ငံခြားဩဇာနဲ့ကျွန်တော်မြန်မာနိုင်ငံကျွန်တော်ဥဆောင်သွားမှာမဟုတ်ဘူးဆိုတာသူပြတ်တမ်းလိုက်ခဲ့တယ်။အဲတော့ဒီအချက်လက်တွေကိုကြည့်မယ်ဆိုလို့ရှိရင်စစ်အစိုးရဩစစ်တပ်ကနေပြီးတော့မှကြောက်စရာမရှိဘူးလို့ကျွန်တော်မြင်တယ်။ဆိုတော့ခဏခဏဒီကျွန်တော်တို့လူကြီးခေါင်းဆောင်တွေလည်းပြောတယ်အကောင်းဆုံးကကျွန်တော်တို့မြင်ရမှာကနိုင်ငံအတွက်တနိုင်ငံလို့အတွက်တကယ်ဒီမိုကရေစီနဲ့ကြသလားဒီဒီမိုကရေစီကလွတ်လပ်အောင်ဒီဖို့ဖြူတူတင်းရင်းနဲ့နိုင်ငံလို့အတွက်တိုင်းပြည်လို့အတွက်ကောင်းတဲ့ constitution ဖြစ်သလားဆိုတော့ကျွန်တော်ကြည့်ရမှာဖြစ်တယ်ဆိုတော့အဲ့ဒါကိုအားလုံးချစ်ချင်းအဖြစ်ပြောမယ်ဆိုလို့ရှိရင်စစ်သားအနေပြီးတော့မှလက်မခံနိုင်စရာအကြောင်းမရှိဘူးဆိုတော့သူတို့လက်ခံလာမယ်လို့ကျွန်တော်တော့မျှော်လင့်ချင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဒီတိုင်းသားတွေခွင့်ရေပေါ့နော
်
အထူးသဖြင့်ကိုအီလိုက်ဇာတို့လိုဒီချင်းတိုင်းသားတွေအနေနဲ့ရောကိုပြည်နယ်မှာဟိုတိုင်းသားတွေအတွက်ဘယ်လိုမျိုးအခွင့်အရေးတွေလိုအပ်ပါလဲ
တိုင်းသားတွေဆိုတဲ့နေရာမှာကျွန်တော်တို့ကခဏခဏကျွန်တော်တို့ပြောတာဒီမိုကရေစီဒီမိုကရေစီဆိုတဲ့နေရာမှာလည်းဒီ simple majority democracy မဟုတ်ဘဲနဲ့federalism အခြေခံတဲ့ democracy လို့ကျွန်တော်ကနာကနာဩတယ်။ဒီဟာကိုကျွန်တော်တို့တည်ထောင်နိုင်တယ်ဆိုလို့ရှိအလိုလိုနဲ့တိုင်းသားလူနယ်စုတွေနဲ့ဘာသာနည်းတွေရဲ့ grievances ပေါ့လေ။အဲ့ဒါတွေအားလုံးတစ်ခါတည်းဖြေရှိတယ်လို့ကျွန်တော်မြင်တယ်။ဆိုတော့တကယ်စစ်မှန်တဲ့ federal democracy ရတယ်ဆိုလို့ရှိဒီဟာတွေအားလုံးဖြေရှိတယ
်။ဟုတ်ကဲ့ကိုအီလိုက်ဇာတို့ဆိုရင်ဒီအမေရိကန်နိုင်ငံမှာရောက်နေပြီမဲ့ဟာလားကိုချင်းတိုင်းသားတွေအရေးရောဒီမြန်မာနိုင်ငံထွက်လာတဲ့ဒုက္ခတွေအရေးကိစ္စကိုလည်းကူညီဆောင်ရွက်နေကြတာဖြစ်ပါတယ
်ဟုတ်ကဲ့
တကယ်တမ်းဆိုရင်မြန်မာနိုင်ငံမှာဒုက္ခတွေဆိုတော့မရှိသင့်ဘူးလေ
ဟုတ်ကဲ့
အဲ့တော့ဒီဒုက္ခတွေပြဿနာကိုမြန်မာအစိုးရအနေနဲ့ဘာဒီကင်တွဲဆောင်ရွက်ဖို့လိုတယ်လို့ကြံပေးချင်ပါ
ဒီဒုက္ခတဲ့အနေနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့စနှုန်း criteria ကိုကျွန်တော်တို့ကြည့်ရမှာဖြစ်ပါတယ်။ကျွန်တော်ပထမအနေနဲ့ကျွန်တော်တို့က safety လိုချူရေးရှိဖို့လိုတယ်။အဲ့ဒီလိုချူရေးဆိုပြီးမှပြောတဲ့နေရာမှာဒီနေတိုင်းရဲ့လိုချူရေးလိုတယ်လို့ fundamental လိုချူရေး fundamental ဆိုတာ legal constitution
အခြေခံ
အချုပ်ခံလိုအချက်နဲ့အခြေခံဥပဒေပေါင်းအဲ့ဒါတွေမှာလူချွေဖို့ကလူတယ်ဒုတိယဟာကဒီ program dignified return ဆိုတဲ့နေရာမှာဒီပြန်လည်နေရာချက်ထားပေးတဲ့ program စနစ်တကျရှိဖို့လူတယ်အဲ့ဒီရှိမှသာလေကိုကပြန်သွားတဲ့နေရာအချိန်မှာလူလူချူချူနဲ့ဒီတိတ်ခတ်ရှိရှိနဲ့ကိုအိမ်ကိုနေရာကိုပြန်သွားပြီးတော့မှကျွန်တော်တို့ရပဝါကိုပြန်တည်ဆောက်နိုင်မှာဖြစ်တယ်တိတိယောက်ယောက်ကျွန်တော်တို့အမခါချက်ပေးနိုင်မလားဆိုတဲ့ဟာကျွန်တော်တို့စဉ်းစားဖို့လိုတယ်ဒီလက်ခံနိုင်တဲ့အခြေအနေမျိုးရှိဖို့ဟာလိုတယ်အဲ့ဒီအတွက်လက်ရှိဆိုရရဲ့နိုင်ငံတကာအတိုင်းဝိုင်းရင်ကျွန်တော်တို့အားလုံးဝိုင်းပြီးမှဆက်လုပ်ဖို့အလို့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဟု
တ်ကျေးဇူး
မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50တို့နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ဆက်လက်ဖမ်းယူနားဆင်နိုင်ကြပါလေရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လည်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ 19.25 32အပြင်လိုင်းလက်မီတာ190ကနေပြီးတော့လည်းတိုက်ရိုက်နာဆင်နိုင်ကြပါလိမ့်ရှင်။အခုည10:00အထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကတော့အရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်နာဆင်ရမှာပါ။အဲဒီနောက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနာဆင်ကြရပါမယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါလိမ့်ရှင်။
ခုရက်ပိုင်းပြည်သူတွေစိတ်ဝင်စားမှုအများဆုံးသတင်းကတော့မိုးထီမိုးမူရွှေတူဖိုရေလုပ်ငန်းအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့တရားစွဲဖမ်းဆီးခံရခြင်းပါတင်တိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးခံရပြီးနောက်ဒီသတင်းလူစိတ်ဝင်စားဆုံးဖြစ်ပါတယ်နောက်ထပ်ထူးတာတစ်ခုကအာဂရီလိုက်စားလို့မဟုတ်ပဲအာဂရီလိုက်စားပါလေဆိုပြီးအချင်းယူစနစ်ကြအကွက်ကြကြပြင်ဆင်ပြီးမှလိန်လေတိုင်တန်းတဲ့အတွက်ကုမ္ပဏီအရာရှိတယောက်ကိုပထမဦးဆုံးအဖြစ်အရေးယူပြလိုက်လို့ဖြစ်ပါတယ်အရှုပ်တော်ပုံကြီးလို့ဖြစ်နေတဲ့မိုးထီမိုးမီရွှေလုတ်ခွဲပြဿနာမှာဝန်ကြီးဌာနဘက်ကလူရောကုမ္ပဏီဘက်ကလူတွေပါဘာလို့အရေးယူခံရတာလဲဒီပြဿနာဘလို့ပြဿနာမျိုးလဲဘသူတွေပတ်သက်နေပြီးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
တက္ကသိုလ်ဝင်ကြီးဌာနဥဆောင်ညွှန်ကြားမှုဥတန်တိုင်းအာဂရိလိုက်စားမှုဥပဒေနဲ့အရေးယူခံရတာကတော့တိတ်မဆန်းကြပါဘူးအစိုးရတာဝန်ရှိသူဖြစ်တဲ့အာဂရိလိုက်စားတဲ့စားတဲ့အချက်တွေကြောင့်တခြားသောဖမ်းဆီးတရားစွဲခံရသူတွေနီးတူအရေးယူခံရတာမျိုးပါအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထုတ်ပြန်ချက်ထဲမှာတော့အမတ်နှစ်တက္ကသိုလ်တွင်လုပ်ငန်းဥဆောင်ညွှန်ကြားမှုဥတန်တိုင်းဟာသူပိုင်မြေခွက်မြေဖိုးဖို့အိမ်ဆောက်တဲ့အင်ဂျင်နီယာတွေကိုငွေပေးဖို့တကြံပိတ်ရဲ့သူ့မိသားစုငပလီကမ်းချီအပန်းဖြေခီးတွက်တဲ့ဟိုတယ်အခန်းကပေးချေဖို့ကုမ္ပဏီတစ်ခုကိုစီခိုင်းခဲ့တယ်လို့ဆိုပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာဘဲကုမ္ပဏီကိုငွေပေးချေခိုင်းတယ်လဲဆိုတာဖော်ပြမထားပေမယ့်မက်လ21ရက်နေ့စပီကာဂျာနေနဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးရဲ့အင်တာဗျူးမှာတော့တိုင်နန်းသူဟာအဲ့ဒီမိုးထီမိုးမီရွှေလုတ်ကွက်တစ်မှာလုပ်နေတဲ့ကုမ္ပဏီပဲဆိုတာတွေ့ကြရပါတယ်။အင်တာဗျူးမှာဦးထွန်းအောင်စိုးကသူတို့ရဲ့အဆောက်အအုံစောက်လုပ်ရမှာအင်ဂျင်နီယာဘိုးနဲ့မြေဖိုးကဟိုတယ်အခန်းကတွေဆောင်ရွက်ပေးရတယ်ဆိုပြီးပြောဆိုထားပါတယ်။အဲ့ဒီမိုတီမိုမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးတရားစွဲခံရတာကတော့နည်းနည်းထူးခြားပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာသူဟာမိုတီမိုမီရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတူးသူတွေနဲ့အာဂရီလိုက်စားပြီးရွှေခိုးတူးရမှာပူပေါင်းပါဝင်တဲ့တာဝန်ကျဝန်ထမ်းတွေကိုစုံစမ်းအရေးယူပေးဖို့ဆိုပြီးအာဂရီကော်မရှင်စီတိုင်ကြားခဲ့တယ်လို့ဆိုပါတယ်။စစ်ဆေးတွေ့ရှိချက်တွေအရရွှေခိုးတူးလို့အမှုဖွင့်ဖမ်းထားတဲ့ဥယေကိုအပါဝင်၁၀ယောက်ကိုဦးထွန်းအောင်စိုးရဲ့ညွှန်ကြားချက်နဲ့ကုမ္ပဏီတာဝန်ရှိသူ၂ယောက်ရမဲတင်းထောင်မှာတွေ့တွေ့တယ်လို့ဆိုပါတယ်။အဲ့ဒီလူတွေကဥယေကိုနဲ့အဖွဲ့ကိုသူတို့အနေနဲ့တပ်ထုတွင်ဝန်ထမ်းတွေနဲ့လုံခြုံရေးရဲဝန်ထမ်းတွေကိုငွေပေးပြီးရွှေခိုးတူးတာဖြစ်တယ်လို့လိမ်လည်ထွက်ဆိုခိုင်းတယ်လို့ဆိုပါတယ်။အဲ့ဒီလိုထွက်ဆိုရင်အမှုတက်တာအောင်ဆောင်ရွက်ပေးမယ်ငွေပေးမယ်ပြောခဲ့တယ်လို့ဖော်ပြထားပါတယ်
။ဒါအပြင်ဥထော့ဆိုဟာဥသိမ့်မြစ်ပါ၄ယောက်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးမမှန်တဲ့အချက်လက်တွေသတင်းဌာနတွေကိုပြောဖို့ကော်မရှင်ကိုတိုင်ဖို့စီစဉ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်သူတို့နဲ့ရွှေတူးရမှာပူးပေါင်းလုပ်ခဲ့တဲ့ကုမ္ပဏီ၈ခုနာမည်သုံးပြီးနိုင်ငံဝန်ထမ်းတွေဟာငွေကြေးရယူပြီးတရားမဝင်ရွှေခိုးတူးဖို့ခွင့်ပြုတယ်ရွှေခိုးတူးသူတွေကိုလည်းလက်ငွေယူပြီးပြန်လွှတ်ခဲ့တယ်ဆိုပြီးကော်မရှင်စီလိန်လေတိုင်တန်းခဲ့တယ်လို့ဆိုပါတယ်ဒါကြောင့်မမကန်တိုင်ကြားမှုလုပ်ခဲ့လို့အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်59အရအရေးယူခဲ့တာပါဒီဖြစ်စဉ်ကိုကြည့်ရင်ကုမ္ပဏီဒါရိုက်တာဦးထွန်းအောင်စိုးဟာ
ဝန်ကြီးဌာနတာဝန်ရှိသူတွေဒုက္ခရောက်အောင်အကွက်ကြကြအခြေယူစီစဉ်ဆောင်ရွက်ခဲ့တာတွေ့မြင်ရပါတယ်အခြားတစ်ဖက်မှာတော့သတင်းစာရှင်းလင်းပွဲတွေလုပ်ရွှေတူးအလုပ်သမားဆန္ဒပြပွဲတွေလုပ်သတင်းမီဒီယာတွေနဲ့အင်တာဗျူးအခြေအနေလုပ်ပြီးသူတို့ကုမ္ပဏီဟာတပ်တူတွေဝန်ကြီးဌာနရဲ့မတရားလုပ်တာခံရတာပါသူတို့ကုမ္ပဏီကိုရွှေတူးဖို့ခွင့်ပြန်ပေးစင်တယ်အဲ့လိုမှမဟုတ်ရင်ဝန်
မှန်အကျဉ်းလောက်ပြန်ပြောဖို့လိုလာပါတယ်တီးခဲ့တဲ့တမနာဟောင်းဦးသိန်းစင်အစိုးရလက်ထက်2011ခုနှစ်စက်တင်ဘာလမှာမန္တလေးတိုင်းရမဲသိမ်းမြို့နယ်မိုးတီမိုးမီဒေသကဧက6100ကျော်ရှိတဲ့ area မှာဥဆိုးထွန်းရှင်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကရွှေတူးဖော်ဖို့လုပ်ပိုင်ခွင့်တင်တာအောင်ပါတယ်။၅မီတာထုတ်လုပ်ပြီးရွှေစင်၅ထံခွဲပေးသွင်းမယ်။နောက်ပိုင်းစာချုပ်ကိုထုတ်တဲ့လောက်ကိုရာခိုင်နှုန်းတစ်ခုညှိပြီးပေးပုံစံနဲ့တက်တန်းဆက်တိုးသွားမယ်ဆိုပြီးပါပါတယ်။ကုမ္ပဏီဟာလုပ်နေရင်းနဲ့တွက်ချေမကိုက်ပါဘူးလို့တင်ပြပြီး2013နိုဝင်ဘာလမှာစာချုပ်ပြန်ပြီးချုပ်ပါတယ်။ဒုတိယစာချုပ်မှာတော့2019ဩဂုတ်လအထိ၈နှစ်လုပ်ပိုင်ခွင့်တိုးရသွားပါတယ်။ဒီလိုလုပ်နေရွှေတွေထုတ်နေပေမဲ့လည်းမကိုက်ပါဘူးဆိုပြီးပြောလို့သမရဟောင်းဦးသိန်းစိတ်အစိုးရက2014စက်တင်ဘာလမှာစာချုပ်ကိုပြန်ပြင်ပြီးချုပ်ပေးပြန်ပါတယ်။တတိယစာချုပ်မှာ၈နှစ်ကိုရွှေ၅တန်ခွဲပေးရမှာကိုမပြောင်းပေးပေမဲ့ရွှေသွင်းပေးရမယ့်ပုံစံကိုပြောင်းပေးလိုက်ပါတယ်။အစပိုင်းတလောက်ကိုနှစ်ပိတ်တာကနေ15ပိတ်တာ2019ခုနှစ်စံကစပြီးတော့တလောက်ပိတ်တာ90ကျော်စီပေးသွင်းရမယ့်ပုံစံမှာရွှေတွေကိုဆက်ထုတ်ရင် NLD အစိုးရလက်ထက်ရောက်တော့အဲ့ဒါလည်းမကိုက်ဘူးလို့ဆိုပြန်ပါတယ်။စာချုပ်ပြန်ပြင်ပေးဖို့တောင်းဆိုပါတယ်။ NLD အစိုးရဘက်ကတော့အရင်လိုလိုက်လျောမပေးတော့ဘဲတက်ပါတီအဖွဲ့ကိုစုံစမ်းစစ်ဆေးခံပါတယ်။အဲ့ဒီဖွဲ့ရဲ့အစီအခံချက်အရာနောက်ဆုံးစာချုပ်အတိုင်းဆက်ပြီးလုပ်ဖို့ညွှန်ကြားပါတယ်။ဒီလိုနဲ့ကုမ္ပဏီဟာရွှေကိုသာဆက်လက်တူးနေပေမယ့်စာချုပ်အတိုင်းပေးသွင်းရမယ့်ရွှေတွေမပေးသွင်းမဲ့နေရင်အဲ့ဒီပမာဏတဖြည်းဖြည်းညှားလာပါတယ်။ရွှေပေးသွင်းမှုမရှိတော့နောက်ဆုံးတက်တူတွင်ဝင်ကြီးဌာနဘက2018ခုနှစ်ဖေဖော်ဝါရီမှာတူးဖော်ခွင့်ပါမစ်ကိုရက်ဆိုင်မေလမှာစာချုပ်ကိုရက်ဆဲလိုက်ပါတယ်။အဲ့ဒီအချိန်ထိဆိုစာချုပ်အရကုမ္ပဏီဘက်ကနေအစိုးရစီတွင်းရမယ့်ရွှေဟာပိတ်တာ1200ကျော်ဒေါ်လာနဲ့ဆိုတန်း80ကျော်ဘူးလောက်ရှိနေတာတွေ့ကြရပါတယ်။ဒီလိုရွှေကြွေးမပေးပါမစ်ကိုရက်ဆိုင်စာချုပ်ဖြတ်သိမ်းချိန်ထိရွှေဆက်တူးနေလို့ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုဝင်ကြီးဌာနဘက်ကတရားစွဲခဲ့ပြီးဦးစိုးထွန်းရှင်ကတော့ဒီကနေ့အချိန်ထိရှောင်ပြေးနေဆဲဖြစ်ပါတယ်
။ဝင်ကြီးဌာနနဲ့ကုမ္ပဏီအဲ့လိုပြဿနာတွေဖြစ်ပြီးနောက်ပိုင်းဝင်ကြီးဌာနဘက်ကမှားတယ်ကုမ္ပဏီဘက်ကမှန်တယ်လို့ပြောဆိုလာတဲ့လွှတ်တော်အမတ်ရှိလာတယ်လို့ကုမ္ပဏီဘက်ကနေတကယ်နာမည်ကြီးလူခွင့်ရေးရှင်းနေကြီးတယောက်ကတော့လိုက်ပါလာတာတွေ့ရပါတယ်ဖြစ်စဉ်အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်စာချုပ်ပါအစိုးရကိုပေးစရာရှိတဲ့ကုမ္ပဏီတစ်ခုလုပ်ငန်းရပ်ဆိုင်ခံထားရခြင်းသူ့လုပ်ငန်းပြန်လုပ်ခွင့်ရအောင်ရှိရှိသမျှသောနီးနာပေါင်းစုံနဲ့ကြိုးစားတဲ့ပြဿနာကြီးတစ်ခုအဖြစ်ရှုမြင်နိုင်ပါတယ်ဇလန်ကဒီလောက်နဲ့ပြီးသွားအောင်မှာတော့မဟုတ်ပါဘူးဒါပေမဲ့ NLD ဆိုရမှန်သလားကုမ္ပဏီကပဲမှန်သလားဇက်သိန်းငန်းကိုကြည့်ရဖို့အချိန်တော့နီးကပ်လာပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးမအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေကြံကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နေအချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမဦးဆုံး VOE ကို Messenger ကနေစာတို့လေးတွေရေးပြီးမေးခွန်းတွေမေးလာတဲ့သောရရှင်နေရဲ့စာတွေကိုပြန်ချပေးချင်ပါတယ်။ Messenger ကနေပြောလဲဒီသောရရှင်နေကိုပြန်ချပေးထားပါရနော်။တက်ဆိုတဲ့သောရရှင်ကအီးမေးလ်လိပ်စာတီးလို့ရမလားတဲ့။ကျွန်တော်ရဲ့အနှစ်20ကျော်ဖြတ်တန်းမှုရင်းဖွင့်စရာရှိလို့ပါ။အခုတော့မဟုတ်သေးပါဘူး။ဒီစာရောက်မရောက်အစမ်းကြည့်တာပါတဲ့။ဟုတ်ကဲ့ပါ။ Jin phwin yee daan chin ne so yin tamaru ko di messenger ma yee lo ya ba de email ne le po lo ya da hoh ba de lwe lwe ku ku di facebook messenger ko a tong pyu pyo le yee nai ma yin no de ta chin taung chin da ko le di ma taung lo ya ba de shin email yee po me so yin no tamaru email leisa ga bambi@voanews.com phit ba de voe ko a pye de twe a tho jesus tin ma yin no Ore sore messenger ga dora shin ga ro sa do do le yee la da ba mingla ba voe tadin thu tadin man ni ko ne sin na thong ya lo jesus tin ma de de a pye hye ba VOA one or two one or three along Sri Lan Chamie Jawasi lo su la ba de Jesus uthu ba shin VOA go so so si si net tet su mon taung la ja de dora shin ni ye a sa de le yak khan ya shi ba de shin Michael Yan so de dora shin net tet su mon taung pe la ba de ဒီတော့ရှင်ကကျွန်တော်ကဖေ့စ်ဘွတ်ကနားထောင်ရတာများတယ်အခုတော့ပိုကောင်းတဲ့နီလန်တွေ့ပြီတဲ့ဖီယိုရဲ့အက်ကိုဒေါင်းလုဒ်လုပ်လိုက်လို့နားထောင်ရတာပိုအဆင်ပြေပါတယ်ကျေးဇူးပါကျွန်တော်လို့အတန်ဖိုင်ပိုင်းပြဿနာရှိတဲ့သူတွေအတွက်လည်းမျှဝေပေးလိုပါတယ်ဖီယိုရဲ့ဖီယိုမိသားစုတွေအားလုံးဂေါ့ဘလက်စ်အောလို့ရေးလာပါတယ်ဒီတော့ရှင်ကအခုတကြံမတိုင်ခင်စောစောစီစီအေပီလာ3ရက်နေကပဲနှစ်သိ ပြပရောက်မြန်မာနိုင်ငံသားများအတွက်လူရင်းစံတအားလုံးပြည့်စုံနိုင်ပါစေနှစ်သစ်မှာစစ်ပွဲတွေရပ်ပြီးငြိမ်းချမ်းနိုင်ပါစေပြပရောက်နေသူတွေအတွက်မြန်မာပြည်မှာတငယ်ချင်းတွေအတွက်များနန္ဒာသချင်းတောင်းဆိုပါရစေနှစ်သစ်မှာပျော်ရွှင်နိုင်ကြပါစေဗျာဟုတ်ကဲ့ပါရှင်ဒီတော့ရှင်ပေးပို့တဲ့အတားအရေးအတွက်အထူးကျေးဇူးတင်ပါတယ်နော်တော့ရှင်ဒီကောမျိုးတကတော့ရှင်ဦးလာထွန်းကလည်းကျမတို့ကိုမပြတ်မကွက်
အတားတကျင်းမေတ္တာဆုမပေးပို့လာတာပါဖီယိုခင်ဗျာမကြာခင်ပါပဲမြန်မာနှစ်သစ်ကူဘရောက်တွေဖူးပွင့်ဝင်မဲ့တကူတာတကျန်ခါရောက်တော်မှာပါထူးမြတ်တဲ့နှစ်သစ်ကူချိန်ကာလတိုင်းမှာဝိုင်းတော်သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြလျက်ခန္ဓာဝင်ကိုလုပ်ငန်းတာဝန်တွေကိုကောင်းစွာဆွတ်ဆောင်နိုင်ကြပါစေလို့အထူးမေတ္တာပို့ဆုမကောင်းတောင်းလိုက်ပါတယ်ခင်ဗျာ Facebook ကလွန်ခဲ့တဲ့၄နှစ်ကတင်ခဲ့တဲ့ဘရောက်တွေပွင့်ပြန်လာပြီပို့စ်ကိုအမှတ်တရပြန်တင်ပေးလာလို့ ဘရောက်ပန်းလေးတွေလက်ဆောင်ပေးလိုက်တာပါ။တကြံမို့ကိုမျှော်နေရှာတဲ့ဘရောက်ဖူးလေးပဲတမျက်တနိုးပန်ဆင်ကြရတဲ့အမျိုးသမီးလေးတွေလှသက်သက်တင့်စေဖို့နဲ့ငြိမ်းချမ်းစေဖို့လည်းဆုတောင်းလိုက်ရတာပါ။ဟုတ်ကဲ့ပါဦးလာထွန်းပေးဖို့ရဲ့မေတ္တာကြောင့်ကျွန်တော်တို့အထူးပဲဆင်နှလုံးပျော်ရွှင်ရပါရဲ့နော်။ဦးလာထွန်းအတွက်လည်းမင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်။ ဒါရှင်ကတော့ရရှင်ရဲ့မှတ်ချက်တို့လေးတွေကိုဆက်ပြီးတော့ပြောပြပေးပါမယ်နော်။ကိုမင်းမင်းဆိုတဲ့တော့ရရှင်ကတော့ဒီအစီအစဉ်ကိုအရင်ကိုကြိုက်နှစ်တက်ပါတယ်။ဗီဒီယိုရေဖွဲ့သားတွေအားလုံးကောင်းမွန်စွာနဲ့လူရင်စံသားတွေပြေးကြပါစေဆိုတော့ဆုတောင်းပေးလာပါရစေ။တော့ရရှင်ဥတုကတော့ကျွန်တော်ဗီဒီယိုနားထောင်လာတာ1960ခုနှစ်ခရဲကပါ။ တဲ့မန်နေကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ဗီဒီယိုကိုအားပေးတဲ့တော်ရရှင်နေဖြစ်ပါတယ်။အောင်ကောင်းမြတ်ဆိုတဲ့တော်ရရှင်ကတော့ကျေးဇူးပြုပြီးရခိုင်ပြည်ကသတင်းတွေအမှန်တင်ပြပေးစီချင်ပါတယ်ဗီဒီယိုရဲ့သတင်းမီဒီယာတော်တော်များများအမှန်ကိုမရေးကြလို့ပါဘက်လိုက်ပြီးတော့ရေးကြပါတယ်ပြည်သူတွေသတင်းအမှန်ကိုမသိရပါဘူးတဲ့ ဟုတ်ကဲ့ပါကိုအောင်ကောင်းမြတ်ကြီးကျမတို့ဗီဒီယိုကြီးကတော့ဗမ်လိုက်သတင်းမှန်တွေကိုလည်းအမြဲတမ်းတင်ဆက်ပေးနေတာပါနော်နောက်ထပ်တော်ရရှင်တယောက်ကတော့ကိုဆိုတဲ့တော်ရရှင်မှာဒီတော်ရရှင်ကဖုန်းပေမကုန်မဲနဲ့ ဗီဒီယိုကိုဖုန်းထဲကနေအက်ဖမ်လိုမျိုးနားထောင်လို့ရရင်ကောင်းမယ်ဗျာတဲ့ရေဒီယိုကအတန်မကြီးအခုဖေ့စ်ဘွတ်ကဖွင့်နားထောင်ရတော့နေတိုင်းဆိုတော့ပတ်စံကုန်ပါတယ်တဲ့ဟုတ်ကဲ့ပါ Facebook ကနေအသုံးပြုတဲ့နားဆင်ရတာအထူးပတ်စံကုန်တယ်ဆိုတော့ကျမတို့စာနာမိပါတယ်ရှင်ဒီအတွက်လည်းစိတ်မကောင်းပါဘူးနော်ရေဒီယိုအတန်လှိုင်းတွေကတော့ ဟိုရာဇီဥရုကိုလိုက်ပြီးတော့ကြည်ရင်လဲကြည်မကြည်ရင်လဲမကြည်ဖြစ်တတ်တာမလို့ရေဒီယိုအတန်လိုင်းလေးကိုလည်းတစ်ချက်တစ်ချက်ဖမ်းပြီးတော့နားဆင်ကြည့်ပါအောင်လို့ပြောချင်ပါတယ်။ဒါနဲ့ကိုဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးကျမ်းမာကြပါစေ။ဒါနဲ့ဥကြောစံတာကမြန်မာပြည်ကဘယ်မြို့သားလဲသိပါရစေ။မေးစာကြော်လဲဘယ်မြို့သူလဲသိချင်ပါတယ်တဲ့။ဟုတ်ကဲ့။အငယ်ဥကြောစံတာကိုဒီစာဖတ်ရင်လည်းကျမလှမ်းမေးလိုက်တော့သူထိုင်ကုန်ကနေအော်ပြောပါရစေ။ဥကြောစံတာကစစ်တွေးမြောက်ဦးတန်တွေမောင်တော်အားဒီအကုန် အဲ့မျိုးသားတွေလို့ပြောလို့ရပါတယ်တဲ့အဲ့မျိုးတွေအနှက်မှာနေဘူးလို့ပါလို့ပြောလာပါတယ်ကျမကတော့ရန်ကုန်ကပါပဲရှင် view ကိုအပိတ်ရဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကောင်းစာနေမှုဆိုတဲ့တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်သူကလည်း Messenger ကနေပြောပဲရေးလာတာပါကျွန်တော်ကမဲဆောက်ကပါကျွန်တော်ရဲ့ဖုန်းနံပါတ်ကိုခေါ်ပါရယ်ဆွေးနွေးပွဲတွေကိုအရန်ကြိုက်လို့ပါဆိုပြီးတော့ view နဲ့ဆွေးနွေးခြင်းလို့ရပါလားဆိုတော့မေးလာပါတယ်ဟုတ်ကဲ့ကိုကောင်းစာနေမှုကိုဖြေစားပေးရမယ်ဆိုရင်တော့ကျွန်တော်တို့အစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ရပါတယ်ဒါပေမဲ့လည်းဘယ်အစီအစဉ်မှာပါဝင်ဆွေးနွေးခြင်းတာလဲကျွန်တော်တို့ကိုတိတိကျကျပြောဖို့လိုပါတယ်နော် view ကို messenger ကနေပြီးတော့လဲစာပို့လို့ရသလိုအပတ်စဉ်စနေဒါမှမဟုတ်အင်္ဂါဒါရိုက်လိုင်းဆွေးနွေးပွဲအစီအစဉ်မှာပါပြီးတော့ဆွေးနွေးခြင်းနဲ့ဆိုရင်လဲဒီ messenger ကနေပြီးတော့ comment ရေးလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးခြင်းနဲ့အကြောင်းအရာကြေညာထားတဲ့နေ့ဆိုရင်ပြန်ပြီးတော့တယ်လီဖုန်းနံပါတ်နဲ့စာရေးလိုက်ပါတပတ်နဲ့တပတ်ဆွေးနွေးတဲ့အကြောင်းအရာတွေမတူလို့ကိုဘယ်နေ့ကိုဆွေးနွေးခြင်းနဲ့လဲကျွန်တော်တို့တိတိကျကျအကြောင်းကြားလိုက်ရင်ကျွန်တော်တို့ပြန်ပြီးဆက်သွယ်ပေးပါရစေ view အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေထဲမှာဆိုရင်တော့ကိုမင်းမောင်ဆိုတဲ့တော်ရရှင်ကကျွန်တော်ကတော့ view ရဲ့ပင်တိုင်းတော်ရရှင်တူတော့မဟုတ်ပါဘူးတဲ့ဒါပေမဲ့လည်း view ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေဆိုပြီးဆုတောင်းပေးလာပါတယ်စိတ်ဝင်စားကြပါနော်ပင်တိုင်းတော်ရရှင်မဟုတ်ပေမဲ့လည်း view ကိုကြည့်ရှုအားပေးတဲ့တော်ရရှင်တယောက်ဖြစ်ပုံရပါတယ်သူက
လေးစားရပါတယ် view ခင်ဗျာကျွန်တော်ကတော့ view ရဲ့ပင်တိုင်းတော်တာရှင်တူတော့မဟုတ်ပါဘူးဒါပေမဲ့ view ဝိုင်းတော်သားများအားလုံးကျမ်းမာကြပါစေပြီးခဲ့တဲ့ဧပြီလ၁ရက်နေ့မနေ့က VOA ရန်ကုန်ရုံးခွဲက VOA ဝိုင်းတော်သူမက်ခင်ဖြူထွေးဆွေးနွေးတင်ဆက်တဲ့မြန်မာနိုင်ငံမှာအာဂရိလိုက်စားမှုအခြေအနေနဲ့ပတ်သက်လို့ဆရာဦးကြည်မြင့်နဲ့ဒေါ်ညိုညိုသိန်းတို့ဆွေးနွေးတာမှာတိုင်းဝန်ကြီးချုပ်တို့ဌာနဆိုင်ရာတို့အာဂရိလိုက်စားမှုအကြောင်းကိုရှင်းရှင်းဝေအောင်ပြောသွားတာကိုနားထောင်လိုက်ရတဲ့အတွက်ကျွန်တော်ရင်ထဲကပြောပြချင်တာလေးတစ်ခုဖြစ်လာလို့ပါကျွန်တော်လည်းဝန်ထမ်းတစ်ယောက်ပါဝန်ထမ်းကောင်းမှနိုင်ငံကောင်းမယ်လို့မှတ်သားမှုပါတယ်ဝန်ထမ်းတွေဘာကြောင့်အာဂရိဖြစ်ရတယ်လဲဆိုတာကိုသိချင်းဝန်ထမ်းလိုင်းကန်းတွေနေအိမ်တွေကိုကွင်းစင်ပြီးစစ်တမ်းကောက်ယူခြင်းသိနိုင်ပါတယ်ဥပမာပူတာဝမြို့ဗမော်မြို့စတဲ့လေကြောင်းရဲတွေဆိုရင်တာဝန်သာကြတာနေအိမ်လိုင်းကန်းမရှိဘူးရုံးမရှိဘူးအလားတူနိုင်ငံအနှံ့ဝန်ထမ်းတွေဝန်ထမ်းအင်အားလုံလောက်မှုရှိပါသလားရတဲ့လာစာနဲ့မိသားစုစားဝတ်နေရေးကလေးကျောင်းစရိတ်အတန်းကြီးရင်ကျူရှင်လာကအဆောင်လာကကျမ်းမာရေးလူမှုရေးစသည်ဖြင့်တွေးကြည့်ရင်သိနိုင်ပါတယ်ကျွန်တော်ပြောချင်တာကတော့ဝန်ထမ်းတွေကိုတင်းတင်းနဲ့လာစားပေးပါဒီလိုပေးနေလို့မှအဂရိဖြစ်တယ်ဆိုရင်အလုတ်ဖြုတ်ပြပါထောင်ချပါ
ကချင်ပြည်နယ်ကကိုမဲမောင်မောင်ဖြစ်ပါတယ်ဟုတ်ကဲ့ပါခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် VOA စီစဉ်တွေကိုဖြစ်နိုင်ရင်တော့ပုံမှန်နားဆင်အားပေးပါလို့ပြောချင်ပါတယ် VOA ကတင်ဆက်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Facebook မှာလည်းလည်းကိုကိုကြည့်ရှုလို့ရပါတယ်နော်ရင်ဖွင့်ကျင်ပါတယ်ဆိုတော့မေးလာတဲ့တော်ရရှင်တယောက်ကတော့နိုင်လင်းဦးပါဒီတော်ရရှင်ကလာဝခရုံနဲ့ပတ်သက်ပြီးပြောချင်လို့နှိမ့်ဆက်လွန်အားကြီးလို့ပါတဲ့ဟုတ်ကဲ့ပါဘယ်မှာရင်ဖွင့်ရမလဲမေးလာလို့ဒီနေရာမှာရင်ဖွင့်ရပါတယ်လို့ပြန်လာတော့ဒီတော်ရရှင်ကနောက်တစ်နေ့မှာပဲသူ့ရဲ့ရင်ဖွင့်စာလေးကို Messenger ကနေရေးပို့လာတာပါတော်ရရှင်ကိုနိုင်လင်းဘလို့ပြဿနာများကြုံနေရပါလဲ
ကျွန်တော်တို့မောင်နှမ၄ယောက်မှတ်ပုံလေး10နှစ်ကတ်ကနေ18နှစ်ကတ်လဲတာကိုတစ်နှစ်ကျော်နေပြီအခုထိမရသေးလို့ပါသူတို့လိုအပ်တယ်လို့တောင်းတဲ့စာရွက်စာရင်လည်းအပြည့်စုံပေးထားပါတယ်သူတို့တောင်းတဲ့လောက်လည်းပေးထားပါတယ်အဲ့ဒါကိုနေပြည်တော်ကနေမကြဘူးပဲပြောနေပါတယ်တနှစ်ကျော်ကြာနေပါပြီမှတ်ပုံတရားမှာ passport ထုတ်လို့ရမှာဆိုတော့မှတ်ပုံတွေကိုထိုင်စောင့်နေရပါတယ်အလုပ်ကိစ္စလည်းဆက်လုပ်လို့မရဘူးဖြစ်နေပါတယ်10နှစ်ကတ်ကနေ18နှစ်ပြန်ချိန်တာအဲ့လောက်အချိန်ဆွဲထားတာလောက်ဝကရုံးကိုသွားတော့ဘာမှမထူးဘူးပဲပြောပါတယ်ကူညီပေးပါမှန်မှန်ကန်ကန်လှုပ်ထားတာ
ပါဟုတ်ကဲ့ပပုံတွေထုတ်ပေးဖို့အရေးနေပြည်တော်ကအကြောင်းမပြန်သေးလို့ပါဆိုလို့ဘာလုံးမှလုံးလို့မရပါဘူးဆိုပြီးတော့ဒီတော်ရရှင်နိုင်လင်းရင်ဖွင့်လာတာပါသူဘယ်မျိုးနယ်ကနေပြီးတော့ဘလို့တင်ထားလဲဒီလိုမျိုးတိတိကျကျတော့အချက်လက်တွေရေးပြမပို့လာပါဘူးနော်ကျွန်တော်တို့ view ညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ် တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွန်နေပါရဲ့ရှင်။အခုဆက်ပြီးတော့တော်ရရှင်နေစီကကြံမြစ်တာဒီလက်ကတချင်းလေးတပုံနဲ့ဖြောပြပေးကြပါရဲ့နော်။ဒါဒီနေ့တွေဘလိုပဲပြောင်းပြောင်းကြံစဉ်ဘရောမှာရိုးမသွားတဲ့ချစ်စရာတချင်လှလာလေးတပုံလို့ဒီတချင်းကိုရွေးမိတာပါ။မွေးရင်တချင်ကကြံမိုးဇက်ကားတွေကဖြစ်ပါရင်ဒီတချင်းကိုမြို့သားမြို့သမီးအစိုးရတွေတော်တော်များများနဲ့ပြန်ဆူထားတာ
်ကိုနားဆင်ထားကြပါစို့။ဒီနေ့ကဒီ
ကွင်းနဲ့တင်တာ
ဆူထားတဲ့မျိုးကပြားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောကပေးပို့လာတဲ့ VOA တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေနဲ့ Facebook online မှာရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ဟောင်းတွေကိုတော့ရေဒီယိုကနေမနားထောင်လိုက်ရအောင်ဆိုရင်ကျမတို့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
愛田那教爺媽姐が閉鎖苗シーズンを天年来年末まで変えて直せないまでしん。ちまろ VOA を投打人類がインターネットに備備番閉鎖類配布るで、直せるで提出人類投入るで、そういん VOA のイメール連鎖が bamis@voanews.com ってばれしん。テレフォンで代役接添るよの1232382554を考送ないじゃばれしん。အခုဆက်ပြီးကိုငင်းချမ်းနဲ့မအေးတန္တာကျော်တို့ပဲစီစဉ်တင်ဆက်ပေးထားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်ဂျပန်နိုင်ငံကစားတောက်ဆိုင်တစ်ခုကလာမယ့်လမှာဂျပန်ဘီယင်းတစ်နန်းတက်တာကိုဂုဏ်ပြုရဲ့အနေနဲ့ဒေါ်လာ900ရဲ့ဟမ်ဘာဂါတစ်မျိုးကိုမိတ်ဆက်လိုက်ပါတယ်ဘောလုံးတစ်လုံးအရွယ်စားလောက်ရှိပြီးတော့ဝါကူမဲသားနဲ့လုပ်ထားတဲ့ဟမ်ဘာဂါကိုတော့ရွှေမုံတွေဖြန်းထားတဲ့ပေါင်မုတ်ထဲမှာညှက်ပေးထားတာပါအလေးချိန်3ကီလိုဂရမ်လောက်ရှိတဲ့ဒီဟမ်ဘာဂါကိုစပိုမှုတွေကစူးစမ်းပန်းစားဖန်တီးပြီးတော့တိုကျိုရော့ပွန်ဂီရက်ကွက်ကဈေးကြီးတဲ့ Outdoor State House စားတောက်ဆိုင်မှာမိတ်ဆက်ပေးလိုက်တာပါအချင်း7လက်မလောက်ရှိတဲ့ဒီဟမ်ဘာဂါကြီးထဲမှာတော့ဈေးကြီးတဲ့ပစ္စည်းတွေဖြစ်တဲ့ပြင်သစ်ဘဲတဲ့ဖွာဂရာဂျပန်ဝါကူအမဲသားဘက်တွေအပြင်လက်လက်ဆက်ဆက်ချစ်ထားတဲ့အမဲရောင်ထရဖယ်မှုတွေလည်းထည့်သွင်းပြီးတော့ဖန်တီးထားပါတယ်ဂျပန်ပြည်ရဲ့အစ်စ်နဲ့ခစ်တဲ့အစာကိုဂုံပြူကြိုးဆိုနေတာကြောင့်အခုလိုမျိုးဖန်တီးခဲ့ရတာပါလို့စပိုမှုအကြီးကဲပက်ထရစ်ရှီမာတာကပြောပါရည်။သူကိုယ်တိုင်ကလည်းဂျပန်နယ်ပွားအမေရိကန်တယောက်ဖြစ်တဲ့အတွက်အမေရိကန်ဟမ်ဘာဂါမှာဂျပန်အစားအသောက်တွေကိုထည့်သွင်းဖန်တီးခဲ့တာလို့ဆိုပါရည်။ရွှေရောင်ဟမ်ဘာဂါကြီးလို့နာမည်ပေးထားတဲ့ဒီအစားအစာကိုတော့မေလ10ရက်နေ့ကစပြီးတော့ဇွန်လကုန်ထိမှာယူပြီးတော့စားတောက်လို့ရပါမယ်။
ဂျပန်နိုင်ငံကနှစ်ပေါင်း1000ရာလောက်အသားစားသုံးတာကိုပြင်ခဲ့ပြီးတော့1882ခုနှစ်အေဂရစ်မီဂျီလက်ထက်အပြောင်းအလဲတွေလုပ်တော့မှသာအသားစားဖို့ပြင်ပြီးခွင့်ပြုခဲ့တာဖြစ်ပါရဲ့ရှင်
ဂျပန်နိုင်ငံကိုပင်ဟေဂင်မြို့တော်ဘက်အပြင်နဲ့ကားနဲ့သွားရင်မိနစ်50အကွာလောက်မှာ The Forest Tower လို့ခေါ်တဲ့တစ်တောမျှော်စင်ကြီးတစ်ခုကိုတည်ဆောက်လိုက်ပါတယ် UNESCO ကကာကွယ်စောင့်ရှောက်ရမယ့်တစ်တောအဖြစ်သတ်မှတ်ထားတဲ့ Gisfield တောအုပ်ထဲမှာတည်ဆောက်ထားတဲ့ဒီမျှော်စင်ဟာ အမြင့် 82 ပေရှိပါတယ်တန်600ရာရှိတဲ့တန်မဏိတွေအသုံးပြုတည်ဆောက်ထားပြီးတော့တဲနိုင်၏အဝိုင်းပုံစံမျိုးတည်ဆောက်ထားတာပါအသုံးပြုထားတဲ့တန်မဏိတွေကိုဓာတုဆေး1000လောက်တုပ်ဆရာမလိုပါဘူး Paris မြို့ကအီဖယ်တာဝါကတော့နှစ်စဉ်ဆေးတန်းချိန်1100လောက်တုပ်ရတာပါလေကားတစ်တွေကိုတော့ကြောင်လှိန်လေကားပုံစံတည်ဆောက်ထားပြီးတော့ဝတ်တစ်ချသားနဲ့တန်မဏိတွေကိုအသုံးပြုပြီးဖန်တီးထားတာပါဒိမတ်ဘီတုကပညာရှင် Du Hasselbeck-Fosch ကပုံစံထုတ်ပေးခဲ့တာဖြစ်ပြီးတော့လူသားတွေကိုသဘာဝပတ်ဝန်းကျင်နဲ့နှီးသက်စေဖို့ရည်ရွယ်တယ်လို့ပြောပါတယ်။9နှစ်ကြာစောက်လုပ်ခဲ့ရတဲ့ဒီအဆောက်အဦးဟာကိုပေဟေဂင်ဒေသမှာအမြင့်ဆုံးအဆောက်အဦးဖြစ်လာပြီးတော့တစ်တောအုပ်ကိုအပေါ်စီးကမြင်နိုင်တာပါ။ဒီမျှော်စင်အဆောက်အဦးကိုရေရှည်တည်တံ့စေဖို့နဲ့တစ်တောရဲ့အစိပ်ပိုင်းတစ်ခုဖြစ်လာအောင်တီထွင်ထားတာပါ။ဒီမျှော်စင်ကိုဧ
ဘယ်ဖန်သားတင်မလို့ဆိုကြည့်လိုက်ရင်အမဲကြီးဖြစ်သွားခြင်းနဲ့မျက်မှန်တစ်ခုကိုတီထွင်လိုက်ပါရင်ဒီမျက်မှန်ကခေတ်သစ်ကဘာကြီးထဲမှာအညစ်အကြေးအစိတ်အတော့တွေဖြစ်စေတဲ့ digital နည်းပညာပစ္စည်းကိရိယာတွေနဲ့ခက်ဝဲဝဲနေနိုင်ဖို့အတွက် digital detox လို့ခေါ်ရမယ့်ကိစ္စအတွက်တီထွင်ခဲ့တဲ့ပစ္စည်းတစ်ခုဖြစ်ပါရင် in real life company IRL ဖန်တီးတဲ့ဒီမျက်မှန်ဟာပိုလာရိုက်မှန်အမျိုးအစားကိုတပတ်လည်အသုံးပြုပြီးတော့ဖန်သားပြင်ကထွက်လာတဲ့အလင်းရောင်ကိုပိတ်ဆို့ပေးထားပါ company တီထောင်တဲ့ Ivan Keshka အများပြည်သူပါဝင်ပြီးထည့်ဝင်နိုင်တဲ့ Kit Starter ငွေကြေးရင်းနှီးမြှုပ်နှံမှုအစီအစဉ်တွေကနေပြီးတော့ရင်းနှီးငွေရှာခဲ့တာဖြစ်ပြီးတော့မျက်မှန်အလက်2500ကိုတစ်လအတွင်းမှာရောင်းချနိုင်ခဲ့ပါတယ်။ကနေဦးလုံးကတော့ဒေါ်လာ2000ကျွဲလောက်ပဲရင်းနှီးငွေရမယ်လို့မျှော်လင့်ခဲ့ပေမဲ့လည်းတစ်လအတွင်းမှာဒေါ်လာ13000လောက်ရရှိတဲ့အတွက်အောင်မြင်တယ်လို့ပြောရမှာပါ။ဒီမျက်မှန်က LED နဲ့ LCD ဖန်သားပြင်ကထွက်လာတဲ့အလင်းရောင်ကိုပိတ်ဆို့ပေးနိုင်ပေမဲ့လည်း OLED ဖန်သားကထွက်တဲ့အလင်းရောင်ကိုတော့မကာကွယ်နိုင်သေးတာကြောင့် smartphone နဲ့ tablet တွေကအလင်းရောင်ကိုမပိတ်ဆို့ပေးနိုင်သေးပါဘူးရှင
်။မရည်သနာကြောင့်လည်းကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနာဆင်နိုင်ကြပါလိမ့်ရှင်။အခုအတန်လွှင့်နေတဲ့တနင်္ဂနွေစာအစီအစဉ်အစဆုံးကိုတော့အတန်လွှင့်ချိန်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီထိလိုင်းလိုမီတာ25နဲ့32တို့ကနေပြန်ပြီးတော့နာဆင်နိုင်ပါလေ။အခုတနင်္ဂနွေနေ့ညဘက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုငါမညသစေအောင်ကပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂကြိုတောင်နောက်ခံပေးထားတဲ့လေပြားဝန်ကြီးချုပ်ဖာယီဆာရက်ချီရဲ့အစိုးရကမြို့တော်ထရီပိုလီအစွန်းပိုင်းတွေကိုထိန်းချုပ်ထားတဲ့လေပြားအရှိပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီးခလီဖာဟက်တာကိုတက်ဆာခံတဲ့တပ်ဖွဲ့တွေကိုထိတ်တိုက်ရင်ဆိုင်သွားမယ်လို့ပြောလိုက်ပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့ဒီလှုပ်ရက်ကသူ့အစိုးရကိုနောက်ကျောဓာတ်ထိုးတဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့လည်းဝန်ကြီးချုပ်ဆာရက်ချီကပြောပါတယ်။ဆူဒန်မှာထောင်နဲ့ချီတဲ့ဆန္ဒပြတောင်းဆိုသူတွေကိုစနေနေ့ကမြို့တော်ကာထွန်းကစစ်ဌာနချုပ်အထိရောက်လာခဲ့ပါတယ်။ဆန္ဒပြတောင်းဆိုသူတွေကိုဆူဒန်ရဲကမျက်ရည်ယိုပုံတုံးပြီးတော့လူစုခွဲခဲ့ပြီးဆန္ဒပြသူတွေကလည်းရဲတွေကိုကြောက်ခဲတွေနဲ့ပြန်ပေါက်ခဲ့တယ်လို့ဆိုပါတယ်။ American ပြည်အောင်စုနဲ့နိုင်ငံတကာရောက်မြန်မာတွေစုဖွဲ့ထားတဲ့ပြည်သူ့ဂုဏ်ကြီးအသင်းရဲ့10ချိန်မြောက်ပြည်သူ့ဂုဏ်ကြီးစုကိုမန္တလေးမြို့စီပင်တရားရေးကော်မတီကိုချီးမြှင့်လိုက်ပါတယ်။ဒါပြင်ပြည်သူ့ဂုဏ်ကြီးအထူးစု၄စုကိုကချင်ဒုက္ခသည်အရေးဆောင်ရွက်တဲ့မတ်ဆွတ်ဆိုင်ထွေရိုက်တာသတင်းတောင်နှစ်ဦးအမှုအတွက်ထောင်ချခံရတဲ့ဒုရဲမှူးဟောင်းဦးမိုးရနိုင်ညောင်ကစေတနာဝန်ထမ်းဆီယာမဒေါ်ဤငင်းနဲ့ကလင်းရန်ကုန်ကမ်ပင်းအဖွဲ့တို့ရရှိပါရယ်စေချင်မြောက်ပြည်သူ့ဂုံရေးစုပေးပွဲကျင်းပပွဲအခမ်းအနားကို American ပြည်ထောင်စုအနောက်ဖက်ချန်အရီဇိုနာပြည်နယ် Phoenix မြို့မှာ April 6ရက်စနေနေ့ဒေသစံတော်ချိန်ညနေ 4:00 နာရီကနေ 9:00 နာရီတွင်ကျင်းပခဲ့တာဖြစ်ပါတယ်
ဧပြီလ9ရက်တနင်္ဂနွေနေ့ညပိုင်းထိပ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမမျှသစေအောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရခွင့်မှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါလေရှင်။ VOA American တန်ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24.50 တူကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လက်ချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.